မဆုမမရှင်အခုဆိုရင်မြန်မာနိုင်ငံတဝန်းကိုဗစ် -19 ရောဂါကူးစက်မှုကတသိန်းနီးပါးရှိလာနေပြီးတကမ္ဘာလုံးနဲ့ရှင်ရင်ကူးစက်မှုနှုန်းကမြန်မာနိုင်ငံဟာတရုတ်နိုင်ငံထက်ကိုကျော်လွန်သွားပြီဖြစ်တဲ့အတွက်ပြည်သူတွေအထူးသတိထားကာကွယ်နေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကသတိပေးပြောဆိုလိုက်ပါတယ်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဘက်ကပြည်သူတွေကြားမှာကူးစက်မြန်ရောဂါကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးအစီအမံအနေနဲ့ပတ်သက်လို့မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်မြန်မာနိုင်ငံတဝန်းလုံးတိုင်းတာနဲ့ဆိုရင်ကမ္ဘာကရောဂါ COVID-19 ကူးစက်သူပေါင်းကဒီဇင်ဘာလ5ရက်ညနေ4နာရီခွဲသတင်းထုတ်ပြန်ချက်အရတသိန်းနီးပါးကူးစက်နေပြီးတော့ COVID ကြောင့်သေဆုံးသူက2000ကျော်အထိရှိသွားပြီဖြစ်ပါတယ်ဒါကြောင့်ကမ္ဘာတဝန်း COVID-19 ရောဂါကူးစက်မှုမှာတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံထက်ကိုကျော်လွန်သွားတဲ့စိုးရိမ်စရာအနေအထားဖြစ်နေတဲ့အတွက်ပြည်သူတွေအထူးဂရုစိုက်ကြဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်ခုလက်ရှိမှာဆိုရင်တော့ရောဂါဖြစ်ပေါ်မှုကတသိန်းနီးဖြစ်လာပြီတော့နော်ကမ္ဘာလုံးနဲ့ရှင်းလာနေတဲ့မတောက်ဆက်စစ်နေရာမှာရှိတာပေါ့။တရုတ်ကတော့ကျော်သွားပြီပေါ့နော်။တရုတ်ကကျတော့80နေရာမှာရှိတယ်။ကျမတို့က68ပေါ့နော်။အဲ့ခါမှာရောဂါဖြစ်ပွားမှုအနေနဲ့ဆိုလို့ရှိရင်လည်းအရှိနေတော့မယ်။နော်စိတ်ဆုံးမှုကလည်းအရှိနေတော့မယ်ပေါ့နော်။ဒါပို့ဆောင်လို့မရသေးဘူး။ဒါကတော့ဂရုစိုက်ရဦးမယ်ဆိုတဲ့အနေထားဖြစ်ပါတယ်။ဒီနေရာမှာလည်းကျမတို့ဒီရောဂါဖြစ်ပွားမှုကိုထိ ंछ ုံနိုင်ဖို့အတွက်ကနီလန်ပေါင်းစုံနဲ့ဆောင်ရွက်နေပါတယ်။အဓိကတော့ဒီရက်ပိုင်းမှာဆိုလို့ရှိရင်ဒီတစ်ပတ်အတွင်းမှာတော့မဆန်စီစီကံပိမတိုင်းနဲ့ချီမျိုးတွေမှာဆိုရင်အများကြီးလူနဲ့တော့ဆက်ဆံပြီးတော့နေရတဲ့မဆော်စီစီကိုတက်ရမယ်ဆိုတဲ့ဒီအသိပညာလေးကိုဒီပြည်သူတွေကြားထဲမှာလည်းစိတ်ဝင်စားနံ့စေခြင်းနဲ့ကိုယောဂမကူးဆက်အောင်ဆိုစက်မိုင်နဲ့မြေမြုပ်အော်စွန်နဲ့ဗန်နာငွေကုန်ကြမှုနဲ့ချွေတာနိုင်တယ်ဒီချွေတာနိုင်တဲ့ဆက်ဆံတွေကခုနိုင်ငံသားတွေစောက်ဝဲစေကိုအပါဝင်ပေါ့နော်ကိုမိသားစုတွေကအတုံးဝင်တဲ့တွေရဖို့ရှိပါတယ
် COVID-19 ယောဂကူးစက်မှုမြင်မာနေတဲ့မြန်မာနိုင်ငံမှာနိုင်ငံတော်အစီအစဉ်နဲ့လူထုတွေမှာအဓိကလိုအပ်တဲ့သူတွေကို COVID-19 ကာကွယ်ဆေးထိုးဖို့စီမံချက်တွေနဲ့အတူကာကွယ်ဆေးဝယ်ယူနိုင်ရေးအစီအမံတွေကိုလည်းလာမယ့်ဒီဇင်ဘာလ9ရက်နေ့နောက်ဆုံးထားစီစဉ်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပြပါတယ်
။ဒီလိုကာကွယ်ဆေးတွေရရှိလာလို့ရှိရင်ကာကွယ်ဆေးတွေထိုးနိုင်ခြင်းအပြင်တကယ်ကိုအမေရှိတဲ့လူအုပ်စုတွေထိုးဖို့လိုအပ်တဲ့လူတွေမှာကာကွယ်ဆေးရသွားပြီဆိုလို့ရှိရင်ဒီယောဂါကိုဒီမှာကာကွယ်ထိန်းချုပ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကာကွယ်ဆေးတွေရရှိဖို့အတွက်ကတမနီလာရနော်ဒါပေါက်ဆက်နေတိုင်းဆောင်ရွက်နေတယ်လို့ပြောလို့ရတယ်နော်မိမိရဆိုင်ရာပံ့ပိုးမှုတွေကိုလည်းတက်ဆိုင်ရာဖွဲ့စည်းရမယ်ဒီကျမတို့လူရေ 20% တက်ပေါ့နော်ကာကွယ်ဆေးရရှိဖို့တော့ဟို9ရက်နေနော်နောက်9ရက်နေပေါ့နော်နောက်ဆုံးခြားရကျမတို့ပြင်မှာဖြစ်ပါလေဒါဝယ်ဖို့အတွက်ဒါမျိုးတွေအစီအစဉ်ရှိပါတယ်ဝယ်တဲ့အခါမှာတော့ဒါကကာကွယ်ဆေးကကိုယ်တိုင်ပြည်တော့အသင့်တော်ဆုံးဖြစ်မယ်ကိုယ်တိုင်ပြည်ရဲ့အခြေအနေကာကွယ်ဆေးစိတ်ချလုံခြုံမှုဘေးကင်းမှုဒါတွေပေါ်မှာမူတည်ပြီးတော့ကျမတို့ night jet ဆိုတဲ့အဖွဲ့အစည်းကနေပြီးတော့အသေးစိတ်ဒါတွေညှိနှိုင်းတာမျိုးဆောင်ရွက်နေပါတယ်ဒါတွေကတော့ခုနကျမတို့ future plan မျိုးဖြစ်သွားတယ
်အခုဆိုရင်မြန်မာနိုင်ငံတဝက်မှာနေစဉ်ပိုးရှိမရှိဓာတ်ခွဲစစ်ဆေးမှုတွေကိုအမျိုးသားကျန်းမာရေးဓာတ်ခွဲဌာနဆေးသုတေသနဦးစီးဌာနပြည်သူ့ကျန်းမာရေးဓာတ်ခွဲဌာနတက်မတော်ဆေးရုံကြီးတွေနဲ့ပြည်သူ့ဆေးရုံကြီးတွေမှာဓာတ်ခွဲခန်းတွေကနေစစ်ဆေးမှုပေါင်းတောင်းတဲ့ချီစစ်ဆေးနေတာပါအခုဆိုရင်နေစဉ်တွေ့ရှိမှုကလည်းထောင်ကနန်းဝင်းကျင်တိဇက်တိုက်ပိုးတွေ့ရှိနေတဲ့အနေအထားမှာထပ်မံပြီးတော့စနစ်တကျစစ်ဆေးနိုင်မှုကိုလည်းစီစဉ်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
ပိုးတွေ့နေတဲ့အနေအထားကတော့ဒီမှာတော့မှာ PCR နဲ့ဆက်နိုင်တဲ့ဆက်ပေါ်မှာကျန်းမာရေးအားကြောင့်ဝင်ကြီးဌာနအောက်မှာ6ခုရှိပါတယ်ပြီးလို့ရှိရင်ကျန်းမာရေးအောက်မှာကျန်းမာရေးအောက်ကဆေးရုံ4ခုမှာ PCR နဲ့ဆက်ရှိပါတယ်တနည်းအားဖြင့်နိုင်ငံအတွင်းမှာကျန်းမာရေးကျန်းမာရေးအားကြောင့်ဝင်ကြီးဌာနအောက်က6ခုရဲ့ PCR နဲ့ဆက်နိုင်တာဆက်နော်၄၀၀ရှိပါတယ်ပြီးရင်ဂျင်းနေစာနဲ့ဆက်နိုင်တဲ့ဆေးရုံတွေကတော့မန်စာ29ရုံရှိပါတယ်နော်နောက်ဆိုတော့ပစ်တက်ဆေးနဲ့ကျမတို့သက်ဆိုင်ရာပြည်နယ်ကျန်းမာရေးဦးစီးဌာနတွေတိုင်းနဲ့ပြည်နယ်တွေမှာတို့မလိုအပ်တဲ့ဟာတွေဖြစ်တယ်ပေါ့နော်အလားအလာကောင်းတွေညှို့နှင်းချက်တွေအများကြီးရှိနေတော့ကြောင့်ပြည်သူလူထုနဲ့စိတ်ကြမကြပဲနဲ့ကျမိုင်သားသောဦးစီးဌာနလမ်းညွှန်ချက်တွေကိုမိမိရဲ့အသည့်သတိနဲ့လိုက်နာဖို့အတွက်ကျမအနေနဲ့စိုက်ပျိုးလိုပါတယ်
တရှိမြန်မာနိုင်ငံမှာပြည်နယ်နဲ့တိုင်းလိုက် COVID-19 ယောဂါကူးစက်မှုကာကွယ်ထိန်းချုပ်နိုင်ရေးယောဂါအဖြစ်များတဲ့ပြည်နယ်နဲ့တိုင်းကမျိုးနယ်ဒေသတချို့မှာစီးနင်းစည်းကမ်းညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်နေပေမဲ့လို့ပြည်သူတချို့ကြားမှာထုတ်ပြန်ထားတဲ့စည်းကမ်းလိုက်နာမှုအားနည်းတဲ့အတွက်ဒီထက်ပိုပြီးစည်းကမ်းလိုက်နာအောင်တင်းတင်းကြပ်ကြပ်စက်မှတ်ဆောင်ရွက်ကြဖို့ဆေးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေဘက်ကစိုးရိမ်တကြီးသတိပေးပြောဆိုနေကြခြင်းလည်းဖြစ်ပါလိမ့်ရှင်ကျွန်မဆုမောမှာ